အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းကနေစားဝတ်နေရင်းနဲ့လုံခြုံရေးဆိုရင်ရလို့အခုထိရေလမ်းကုန်းလမ်းတွေကနေထုတ်ခါတဲ့တချို့ထွက်ခွာနေဆဲဖြစ်ပေမဲ့မြန်မာအစိုးရဘက်ကတော့ရခိုင်ပြည်နယ်အတွင်းနေထိုင်သူတွေနေ့စဉ်လူနေမှုဘဝအဆင်ပြေအောင်နီးလမ်းမျိုးစုံနဲ့စီစဉ်ဆောင်ရွက်ပေးနေတယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးကပြောပါတယ်ဒုက္ခသည်တွေပြန်လည်လက်ခံရေးလူသားချင်းစာနာမှုအကူအညီပေးရေးနဲ့လွတ်လပ်စွာလှုပ်ရှားသွားလာခွင့်နဲ့နိုင်ငံသားဖြစ်မှုစီစဉ်ရေးတွေကိုရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ရဲ့အကြံပြုချက်တွေအတိုင်းလက်တွေ့အကောင့်ထဲပေါ်ဆောင်ရွက်နေတယ်လို့လည်းလူခဲ့ပြန်ဝန်ကြီးကပြောပါတယ်မတ်စုမောင်ကဆက်ပြီးတော့ပြောပြမှာပါရှင်
ဟုတ်ပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းဘူးသီးတောင်မောင်နှံဒေသထဲမှာအကြမ်းဖက်တိုက်ခိုက်မှုတွေကြောင့်စစ်တပ်နဲ့လုံခြုံရေးတပ်တွေဘက်ကနယ်မြေရှင်းလင်းမှုတွေအတွင်ဒုက္ခသည်ပေါင်း6သိန်းကျော်လောက်ဟာအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုအလုံးရင်းနဲ့ထွက်ပြေးတိမ်းရှောင်သွားကြသလိုအခုလိုပွင့်လင်းရသည်ဖြစ်တဲ့နွေရသည်ရောက်လာတဲ့အချိန်မှာလည်းကလင်းငယ်တွေနဲ့အမျိုးသမီးတွေအပါအဝင်ရိုဟင်ဂျာဒုက္ခသည်တွေဟာပင်လယ်ရေကြောင်းကနေတဆင့်အိန္ဒိယနိုင်ငံတွေစီကိုလှေစီးပြေးတိမ်းရှောင်ကြတာတွေစတွေ့နေရပါပြီမြန်မာနိုင်ငံဘက်ခြမ်းကနေစီးပွားရေးလူမှုရေးနဲ့လုံခြုံရေးအကြောင်းပြချက်တွေနဲ့ထွက်ခွာနေကြစေဒုက္ခသည်တွေသူတို့ရဲ့နေရရင်းမှာပဲစားဝတ်နေရေးနဲ့နေစဉ်တပ်မွေးဝမ်းကြောင်းလုပ်ငန်းတွေအဆင်ပြေပြေဆောင်ရွက်နေထိုင်နိုင်ရေးအစိုးရတာဝန်ရှိတဲ့သူတွေဘက်ကတော့စူးစမ်းဆောင်ရွက်ပေးနေကြပါတယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရချထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးက VOA မြန်မာပိုင်းကိုပြောပါတယ်
အဓိကသူတို့ဘက်အခက်အခဲကိုကျွန်တော်တို့သဘောပေါက်ပြီးစမ်းလာတယ်လုပ်ငန်းစားတောက်ဖို့အတွက်ကိုခက်ခဲသွားတဲ့အကြောင်းပေါ့ညာပြားသောလူအုပ်စုကြီးမရှိတော့တဲ့အခါမှာအချင်းချင်းပုံမှန်လူရောင်းဝယ်ဖောက်ကားမှုလို့အပြန်အလှန်ဆက်သွယ်မှုလို့ဆိုတာရော့သွားပြီပေါ့ဒါလွယ်လွယ်လေးပဲစဉ်းစားကြည့်နိုင်တယ်မှန်တယ်သူတို့ပြောတယ်အဲ့တော့ဒီအလုတ်ကင်ခွင်းလန်းနေနေပါသွားတယ်ရောင်းဝယ်ဖောက်ကားဖို့လည်းခက်သွားတယ်ဆိုတော့အနေအထားတွေမှာသူတို့တွေကမတူတော့ဘူးအများကြီးလည်းဟိုဘက်ရောက်နေပြီဆိုပြီးအဲ့လိုတွေထွက်သွားကြတာပေါ့ထွက်သွားရင်ကနေပြီးတော့ချို့လဲဈေးမရှိလို့ဒုက္ခရောက်တယ်လို့ကျွန်တော်ကြားရပါတော့အဲ့လိုမျိုးတွေရှိတော့သူတို့လည်းဒီဒုက္ခတွေဖြစ်နေတယ်လို့ယူဆတယ်ဒါကြောင့်ကျွန်တော်တို့ကမထွက်ဖို့အတွက်တော့ဒီမှာပဲနေဖို့ကျွန်တော်တို့လိုအပ်သောစောက်ပတ်မှုတွေကိုပြေဆုံးအောင်ကျွန်တော်တို့ပေးဖို့ဆိုတာကြီးကျွန်တော်တို့ဆောင်ရွက်နေကြတယ်ဒါကြောင့်မလို့လဲအဲ့လိုအချက်တွေကိုလိုက်ပြီးတော့စစ်ဆေးနေတယ်အခုကျွန်တော်တို့လုပ်နေတဲ့ community နဲ့ assistant တွေ coverage ကဘာလို့လူစည်းလဲပေါ့နော်ဒါမျိုးအဲ့ဒါပေးတဲ့ပြင်ကိုပေးနေုံနဲ့လည်းမရဘူးလူဆိုနေစဉ်ဝင်မှုရှိမှရရက်တည်လို့ရတာအဓိကအခြေခံပါပေမဲ့လိုအပ်ချက်တွေကရှိအောင်ပါအဲ့တော့နေစဉ်ဝင်မှုရရှိဖို့တော့လောက်ကန်ခွင့်လန်းဘယ်လိုဖန်တီးပေးမလဲဒီမှာငားတွေပြန်မွေးလို့ရအောင်ဘယ်လိုလုပ်ပေးမလဲတောတောင်တက်လို့ရအောင်ဘယ်လိုလုပ်ပေးမလဲဆိုတော့အဲ့ဒါတွေလည်းလုပ်ပေးနေဥပမာဖြင့် curfew ဆိုရင်ညမထွက်ရဆိုတဲ့ဟာကိုဒီဘက်ကသုံးရက်ညကိုငားထွက်ဖန်လို့ရအောင်တောင်ပေါ်တက်လို့ရအောင်လုပ်ပေးနေတယ
်အထူးသဖြင့်ကတော့နေရရင်ကနေတိန်းရှောင်သွားတဲ့ဒုက္ခတွေတွေပြန်လည်လက်ခံနေရချထားရေးနဲ့လူသားချင်းစာနာမှုအကူအညီတွေထောက်ပံ့ပေးနိုင်ရေးရေရှည်လူမှုဘဝရည်တည်နိုင်ရေးတွေအတွက်ရခိုင်ပြည်နယ်အကြံပေးကော်မရှင်ရဲ့အကြံပြုချက်တွေအတိုင်းအကောင့်ထဲပေါ်ဆောင်ရွက်နေပါတယ်လို့လည်းဒေါက်တာဝင်းမြတ်အေးကပြောပါတယ
်။ပြန်လည်လက်ခံတဲ့ဒီချက်မှာကျောင်းဝင်နေရေးတွက်ကော livelihood ကော်ပညာရေးချက်မှာအကောင့်လုံး access တွေအကောင့်လုံးထည့်ပြီးတော့ပုံစံလုပ်လိုက်လို့ရှိရင်ပြန်လာတဲ့လူတွေနေနဲ့ပို့ပြီးတော့ confidence ရှိမယ်ပေါ့နော်။အဲ့ဒီပုံစံမျိုးပြောတယ်ကျွန်တော်တို့ဒါလည်းချိန်ညောင်းတော့မှာကျွန်တော်တို့လုပ်နေတာအိန္ဒိယဆောင်ရရိဆောက်လက်စားဖြစ်နေပြီအဲ့ဒီမှာလည်းကျွန်တော်တို့လေယာဉ်လုပ်ငန်းတောက်တက်လုပ်ငန်းစသဖြင့်ငွေလုပ်ငန်းဒီတိုင်းပဲပြန်ဖြစ်အောင်ဆိုပြီးတော့စီစဉ်ဆောင်ရွက်တာတွေရှိတယ် National Verification ကို speed up လုပ်တာတို့ကတော့တကယ်ကိုကောင်းတဲ့ဖော်နေတာပဲအခုဆိုရင်ပေါင်တော့ဆိုရင် NPC ကင်ဆောင်တဲ့သူပေါ့နော်မကင်ဆောင်ရင်တော့လေကျွန်တော်ကအာမခံလို့မရဘူးကင်ဆောင်ထားတဲ့လူကလွတ်လပ်စွာသွားလာနေရပဲအခုတည်းသွားလာနေကြတယ်ရောင်းဝယ်ဖောက်ကားနေတယ်ဒါအတွက်ကိုလည်းလုံခြုံရေးလည်းပေးထားတယ်လေဒီပြန်လေချောင်ကြီးလုတ်တဲ့ခါနဲ့တစ်ဆက်သေးမှပဲရေရှည်ပြိပက်ကကင်ဝေးရေးဆိုတာပါတယ်လေဆောင်ရနေတယ်အခုရခိုင်တော်ဆိုကျွန်တော်တို့သွားတယ်အကုန်လုံးရခိုင်တိုင်းသားတွေနဲ့ဟောမွတ်စလင်တော့အကုန်လုံးကျွန်တော်တို့ဆွေးနွေးမှုတွေအများကြီးလုပ်တယ်လေ
ဒါအပြင်ရခိုင်ပြည်နယ်အတွင်းဆောင်ရွက်နေတဲ့ဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းတွေနဲ့ကုလသမဂ္ဂအပါအဝင်လူသားချင်းစာနာမှုအကူအညီပေးရေးအဖွဲ့တွေအကူအညီတွေကိုလွတ်လပ်စွာပေးနိုင်ရေးနိုင်ငံတကာသတင်းမီဒီယာတွေလွတ်လပ်စွာလေ့လာနိုင်ရေးကိစ္စတွေကိုလည်းကုလသမဂ္ဂလက်အောက်ခံအဖွဲ့အစည်းတွေနဲ့ပူးပေါင်းညှိနှိုင်းဆောင်ရွက်နေတဲ့အကြောင်းဝန်ကြီးဒေါက်တာဝင်းမြတ်အေးကရှင်းပြပါတယ်
။ဒီ humanity ရဲ့ assess နဲ့ပတ်သက်လို့ကျွန်တော်တို့လည်းအထူးအရေးတော့လုပ်တယ်။ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့အစတည်းကဒါကိုဦးစားပေးပြီးတော့ UHRD ရဲ့နံပါတ်1ရဲ့ချက်ကအဲ့ဒါပဲဒီ humanity ရဲ့ assistance ကိုကျွန်တော်တို့ community နဲ့ first လုံးဝမျက်မျက်ထက်ထက်ရအောင်ပြီးမယ်။ cover ဖြစ်အောင်လုပ်မယ်ဆိုတဲ့အတိုင်းလုပ်နေတာပေါ့နော်။ဒါအော် UN တို့ဘာလို့ involvement နော်။နောက်တစ်ခါလဲကျွန်တော်တို့လုပ်ပြီးသွားပြီ။ UNHCR နဲ့ UNDP ပေါ့။အဓိကတော့ UNDP ရဲ့လှုပ်ဆောင်ချက်ဒီမှာ UNHCR လည်းပါဝင်မယ်။ UNHCR နဲ့ UNDP နဲ့ကျွန်တော်တို့အစိုးရနဲ့ပူးပေါင်းပြီးတော့3ဖွဲ့ဆိုင်ပေါ့နော်။ဒီ MOU သဘောတူညီချက်ဒီယူနေပြီ။အကြမ်းတွေပြီးသွားပြီ။အချောလုပ်နေတယ်။ပြီးသွားရင်မတန်ခင်လည်းမထိုးမယ်။ထိုးပြီးရင်ဒီ process ကြီးကလည်းစတော့မယ်။ဒီ repatriation process နဲ့ဒီ development တွေပါကျွန်တော်တို့လုပ်နေတဲ့စာဒီမှာပါ။ UN ရဲ့ involvement ပေါ့နော်။
ဒီကနေ့ဧပြီလ2ရက်နေ့ကနေစပြီးဧပြီလ10ရက်နေ့အထိလူသားချင်းစာနာမှုအကူအညီပေးရေးလုပ်ငန်းဆိုင်ရာကုလသမဂ္ဂလက်ထောက်အတွေ့အမှုချုပ်ဦးစုလာမော်လာလည်းမြန်မာနိုင်ငံကိုလာရောက်ဖို့ရှိနေပါတယ်။သူ့ရဲ့ခီးစဉ်တွင်မှာအစိုးရတာဝန်ရှိသူတွေဒုက္ခသည်တွေလိုအပ်နေတဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီပေးနေတဲ့အဖွဲ့တွေနဲ့တွေ့ဆုံမှုရှိပါတယ်။အထူးသဖြင့်ကတော့လူသားချင်းစာနာမှုအကူအညီအရေးတကြီးလိုအပ်နေတဲ့ရခိုင်ပြည်နယ်အတွင်းကလူသားချင်းစာနာမှုအကူအညီပေးရေးလုပ်ငန်းတွေရဲ့လက်ရှိအခြေအနေတွေကိုလေ့လာဖို့အပါအဝင်စီရေးပဋိပက္ခတွေဖြစ်နေတဲ့ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်အတွင်းကအခြေအနေတွေကိုလည်းတွားရောက်လေ့လာမှာဖြစ်ပါတယ်ရှင်။